မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားများကိုအာဏာပိုင်နေထောင်နဲ့နှစ်ဖြစ်ပေးလိုက်တဲ့အတွက်နယူးယောက်ခြေဆိုင်သတင်းသမားများကာဝယ်ဆောက်ရှောက်ရေးကော်မတီ CPJ ကပြစ်တင်ရှောက်ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ဒီမိုကရက်တစ်မြန်မာအသံ DPP သတင်းတောက်ကိုအောင်ကျော်နဲ့မစ္စမာဒေတာနာကကိုစော်စော်တို့ကိုတင်းနေသားအတိုင်းမြင့်မြို့တရားရုံးကတက်မလို့ကိုချင်းညူဖြစ်စီမှုပုံမှာ905ကကြီးနဲ့ဗိုလ်ထုနေ့ကပဲထောင်နဲ့နှစ်စီစင်ကျက်ချလိုက်တာပါတင်းရေးသားဖော်ပြတာရာဇဝမှုမဟုတ်တာကြောင့်မြန်မာဆရာနာဝင်အနေနဲ့တင်းသမားတွေကိုမှန်မှန်ကန်တဲ့ဆဆွဲချက်တွေနဲ့ဖမ်းဆီးထောင်ချနေတာတွေကိုရပ်ဖို့လဲ CPJ ဖွဲ့ရဲ့အရှိတောင်အရှာရေးတာဝန်ခံရှောင်းခရစ်ပင်ကကြီးညာချက်မှာပြောဆိုထားပါတယ်ဆရာနာသိမ်းမှုစန့်ကျင်မြင်းမျိုးကဆန္ဒပြလှုပ်ရှားမှုတွေကိုတင်းယူခဲ့ကြတဲ့တင်းတော်ကိုအောင်ကျော်ကိုမလ၁ရက်နေ့နဲ့ကိုစော်စော်ကိုတော့ဧပြီလ9ရက်နေ့မှာဖမ်းဆီးခဲ့တာပါ DVB တင်းတော်ကိုအောင်ကျော်အနေနဲ့မတရားဖမ်းဆီးထောင်ချခံရတယ်လို့ယုံကြည်တာကြောင့်ပြစ်ဒဏ်အပေါ်အယူခံမဝင်မှုစုံပြတ်ထားတယ်လို့လည်းဇနီးပြစ်သူက VOE ကိုပြောပါတယ်
မြန်မာနိုင်ငံမှာဒီတရားဥပဒေမှုရှင်တွေလည်းမရှိဘူးတရားဥပဒေစိုးမိုးမှုလည်းမရှိတဲ့အတွက်ကိုအောင်ကျော်ကမြန်မာနိုင်ငံမှာရှိတဲ့တရားဥပဒေကိုလုံးဝမယုံကြည်တော့ဘဲနဲ့ဒီအယူခံကိစ္စကိုလည်းသူဝင်မှာမဟုတ်ဘူးလို့ပြောအဲသူအနေနဲ့ဒီတရားဥပဒေစိုးမိုးမှုမရှိတဲ့ကာလမှာအယူခံဝင်မယ်ဆိုရင်လည်းထူးခြားလာမယ်လို့မပြောလဲထားဘူးလို့ပြောတယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆင်အာနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားတွေကိုထောင်နဲ့ဆင်ချက်ချတာဒါဒုတိယအကြိမ်ဖြစ်ပါတယ်ပြီးခဲ့တဲ့မေလ7ရက်နေ့မှာတော့ကလည်း DVB သတင်းတော့ကိုမင်းညိုကိုပုံမှန်905ကကြီးနဲ့ပဲထောင်နဲ့3နှစ်ချမှတ်ခဲ့တာပါကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာတိုင်ဝမ်ကတော့သတင်းတောက်တွေအပါအဝင်ဆင်အာနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့ဖိအားပေးတောင်းဆိုနေတာဖြစ်ပါတယ်ရှီတောင်အာရှနိုင်ငံတွေကိုခီးထွက်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမန်ကလည်းမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတင်းတောင်နှုတ်ဦးဖြစ်တဲ့ကမာယွတ်မေယာကနေသံမောင်နဲ့ Frontier မြန်မာတင်းတောင်ကအေတာ2ဖြစ်သူ Daniel Fenster တို့ကိုပြန်လွတ်ပေးဖို့လဲဗိုလ်ထုနေ့ကပဲတောင်းဆိုခဲ့ပါတယ်